သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကဲတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဩစတြေးလျနိုင်ငံမှာခရစ်ကက်အားကစားဟာအင်မတန်ကိုလူကြိုက်များတဲ့အားကစားဖြစ်ပြီးဩစတြေးလျရဲ့ရိုးရာတစိတ်တစ်ပိုင်းဖြစ်ပြီးတော့အထူးသဖြင့်နွေရာသီကာလမှာကစားကြတဲ့အားကစားဖြစ်ပါတယ်။ Holiday ကာလအတွင်းပိသားစုဝင်တွေနဲ့လူမှုအတိုင်းဝိုင်းတွေကိုအတူတူစုယုံမှုဖြစ်စေတဲ့အားကစားလည်းဖြစ်ပါတယ်။ဒီတစ်ပတ်အတွက်ဩစတြေးလျအစည်းအဝေးမှာခရစ်ကက်ကစားနည်းရဲ့အခြေခံအကြောင်းတမန်ကစားနည်းအပြင်အမြန်နီးနဲ့ကစားကြတဲ့ T20 ကစားနည်းတွေအကြောင်းကိုရှင်းပြပေးမှာဖြစ်ပါတယ်။သင်ကခရစ်ကက်ကိုယူသူတဲ့လူပဲဖြစ်ဖြစ်အခုမှစတင်လေ့လာသူပဲဖြစ်ဖြစ်ဩစတြေးလျနိုင်ငံကခရစ်ကက်ရာသီမှာစိတ်လှုပ်ရှားအောင်လိုက်ပါပါဝင်နိုင်အောင်လူကြိုက်များတဲ့ခရစ်ကက်ပြိုင်ပွဲတွေအကြောင်းကိုရှင်းပြပေးမှာဖြစ်ပါတယ်။ခရစ်ကက်ကိုဩစတြေးလျနိုင်ငံရဲ့နွေရာသီအားကစားအဖြစ်အသိအမှတ်ပြုကြတာဖြစ်ပြီးCricket Australia ကခရစ်ကက်အားကစားကိုအုပ်ချုပ်တာဖြစ်ပါတယ်ခရစ်ကက်ကစားနည်းဟာ16ရာစုကတည်းကအင်္ဂလန်နိုင်ငံကနေမူလစည်းမျဉ်းခံရောက်လာတာလို့ယူဆကြပါတယ်ဩစတြေးလျနိုင်ငံမှာခရစ်ကက်ရဲ့သမိုင်းကို1800ပြည့်နှစ်ဝန်းကျင်မှာစတင်ခဲ့ကြတာဖြစ်ပြီးပရမောက်ဆုံးမှတ်တမ်းတင်ထားတဲ့ပြိုင်ပွဲကတော့1804ခုနှစ်တုန်းကဆစ်ဒနီမြို့မှာကစားကြတဲ့ပွဲပဲဖြစ်ပါတယ်အဲဒီကနေစပြီးတော့ခရစ်ကက်ရဲ့အမွေအနှစ်ကိုဆက်ခံလာကြရကနေဂနဝင်ကစားသမားတွေဖြစ်တဲ့ Alice Perry နဲ့ The Don လို့ချစ်စနိုးခေါ်ကြတဲ့ Sir Donald Bradman လို့ကစားသမားကောင်းတွေလည်းပေါ်ပေါက်လာခဲ့ပါတယ်ခရစ်ကက်အားကစားဟာအသင်းနှစ်သင်းကြားမှာတစ်ဖက်နဲ့တစ်ဖက်ရှင်ပြန်ကစားရတဲ့အားကစားဖြစ်ပြီးအသင်းတစ်ခုချင်းစီမှာအားကစားသမား12ဦးပါဝင်တဲ့အားကစားပဲဖြစ်ပါတယ်အပ်ဆာဟာဆန်ဟာ New South Wales Premier Association ထဲမှာပါတဲ့ New South Wales Tegaro Cricket Club အသင်းရဲ့ Professional ကစားသမားတစ်ဦးဖြစ်ပြီး Cricket ကစားနည်းကိုအခုလိုသူကရှင်းပြထားပါတယ်
။ There's a fielding side and there's a batting side. The fielding team, depending on who wins the toss, so normally before the game starts there is a toss. The team that wins the toss gets to decide whether they want to field first or they want to bat first. Depending on that, the fielding team, all 11 players of the team,get to field at one time on the oval field and from the batting side there's two batsmen that bat at the middle on the pitch and so the rotation happens from there
cricket ball ကိုရိုက်ထုတ်တဲ့အသင်းနဲ့ဘောလုံးကိုလိုက်ဖမ်းတဲ့အသင်းတို့ရှင်ပြိုင်ကြတာပါပွဲမစခင်မှာအကျွေးစိနဲ့ခေါင်းပန်းလှည့်ပြီးတော့အမှန်ကိုခန့်မှန်းနိုင်တဲ့အသင်းက cricket ball ကိုရိုက်ထုတ်တာကိုအရင်လုပ်မလားဒါမှမဟုတ်တစ်ဖက်အသင်းကရိုက်ထုတ်လိုက်တဲ့ဘောကိုလိုက်ဖမ်းမလားဆိုတာကိုရွေးချယ်ခွင့်ရှိပါတယ်။ခရစ်ကက်ဘောကိုလိုက်ဖမ်းရမယ့်အသင်းတစ်သင်းလုံးကဘဲဥပုံကကွင်းပတ်လယ်မှာနေရာအသီးသီးယူကြပြီးဘောကိုရိုက်ထုတ်မယ့်အသင်းဘက်ကနှစ်ယောက်ကသာကွင်းထဲဝင်ပြီးတော့ကစားကြတာဖြစ်ပါတယ်။ကွင်းလယ်မှာဘောပြစ်ပေးတဲ့လူနဲ့ဘောရိုက်ထုတ်မယ့်လူနှစ်ဦးရှိပြီးအထုတ်မခံရမချင်းအဲ့ဒီနှစ်ဦးကဘောပြည့်တဲ့လူဖြစ်လိုက်ဘောရိုက်ထုတ်တဲ့သူဖြစ်လိုက်နဲ့အလဲအလဲလုပ်ပြီးတော့ကစားကြရတဲ့အားကစားနည်းဖြစ်ပါတယ်ဘောရိုက်ထုတ်တဲ့လူဘက်ကဘောကိုဝေးနိုင်သမျှဝေးအောင်ရိုက်ထုတ်ဖို့ကြိုးစားရတာဖြစ်ပြီးရိုက်ထုတ်လိုက်တာနဲ့အခွင့်တိုင်သာသလိုပြေးရပြီးတော့ပြေးလွှားနိုင်တဲ့အရေးအတွက်ကအသင်းရဲ့အမှတ်တွေကိုရရှိစေတာဖြစ်ပါတယ်ပထမဆုံးဘောရိုက်ခွင့်ရတဲ့အသင်းသား17ယောက်စလုံးထွက်လိုက်ရတဲ့အထိကစားရတာဖြစ်ပြီးအဲ့ဒီသတင်းလုံးပြေးလို့ရတဲ့အမှတ်ကပြိုင်ပွဲရဲ့ပြည့်မှတ်ဖြစ်သွားပါတယ်။အဲ့ဒီပြိုင်ပွဲရဲ့ပြည့်မှတ်ကိုတစ်ဖက်အသင်းကလိုက်မီဖို့ကြိုးစားရပြီးအချိန်ပေါင်းအများဆုံးပြေးနိုင်တဲ့အသင်းကအနိုင်ရတဲ့အားကစားမျိုးဖြစ်ပါတယ်။အဲ့ဒီတော့ခရစ်ကက်ပွဲမှာအချိန်သတ်မှတ်ချက်တွေမရှိတဲ့အတွက်တခြားအားကစားတွေနဲ့ရှင်ရင်အင်မတန်ကိုရှေ့ကြတဲ့အားကစားမျိုးဖြစ်ပါတယ်။ပြိုင်ပွဲဟာ3ရက်ကနေ5ရက်အထိကြာနိုင်ပြီးတစ်ရက်မှာ 6 နာရီလောက်ကစားကြရတာဖြစ်ပါတယ်
. Our point system is based on runs. There are different ways to score runs. The main method is to run from one side of the pitch to the other side, and one distance from one side of the pitch to the other is one run. If you run that multiple times, it is multiple runs, and so you get to run depending on whenever the fielder gets the ball or whenever the ball comes to the fielder and the fielder is able to bring the ball back to the wicketkeeper. So you can't run more than 4 times between the wickets.
အမှတ်တွေကတော့ပြေးနိုင်တဲ့အကျင့်အရေးအတွက်ပေါ်မူတည်ပါတယ်။ဘောကိုရိုက်ထုတ်နိုင်တဲ့အနေအထားနဲ့ပြေးနိုင်တဲ့အကျင့်အရေးအတွက်ပေါ်မူတည်ပြီးတော့ရတဲ့အမှတ်တွေကကွာခြားပါတယ်။ဘောလုံးကိုရိုက်ထုတ်လိုက်တာနဲ့ wicket နဲ့ဘောလုံးပြစ်တဲ့လူရှိနေတဲ့စီးအကြားမှာပြေးလွှားရတာဖြစ်ပြီးတပတ်ပြေးနိုင်ရင်တမတ်ရတာဖြစ်ပြီးအဲ့ဒီထက်မကပြေးနိုင်ရင်အဲ့ဒီထက်မကပြေးလွှားနိုင်တဲ့အရေးအတွက်ပေါ်မူတည်ပြီးတော့အမှတ်တွေရကြတာဖြစ်ပါတယ်။ဘောဖမ်းတဲ့အဖွဲကလည်းရိုက်ထုတ်လိုက်တဲ့ဘောကိုလိုက်ဖမ်းပြီးတော့ wicket ကိုထိအောင်အမြန်ဆုံးပြန်ပြစ်လာရတာလည်းဖြစ်ပါတယ်။ဘောလုံးတအားကိုဝေးအောင်ရိုက်လိုက်လို့ပြေးဖို့အခွင့်တိုင်ရင်လည်းလေးချိန်ထဲပြေးခွင့်မရှိဘူးလို့ရှင်းပြထားပါတယ်။တစ်ဖက်အသင်းကဘောကိုဝေးတလောက်ဝေးနိုင်အောင်ရိုက်ထုတ်ပြီးအခွင့်တိုင်ရင်သာသလိုပြေးပြီးတော့အမှတ်တက်အောင်လုပ်ရချိန်မှာတစ်ဖက်အသင်းကလူတွေကတော့ရိုက်ထုတ်လိုက်တဲ့ဘောကိုလိုက်ဖမ်းပြီးတော့ဘောရိုက်ထုတ်တဲ့အသင်းသားတယောက်ပြီးတယောက်အထုတ်ခံရအောင်လုပ်ရတဲ့ကစားနည်းမျိုးဖြစ်ပါတယ်။ဘောရိုက်ထုတ်တဲ့အသင်းဘက်ကအထုတ်ခံရနိုင်ဖို့နည်းလမ်း10ခုရှိတယ်လို့လည်းမစ္စတာဟာဆန်ကရှင်းပြထားပါတယ်
။ There's 10 ways to get out. The main ones are getting bowled out. On a pitch there are two sets of stumps, wooden stumps. If the ball hits the stumps then the batsman is out. If the ball hits your front leg before the wicket or in front of the wicket, then that is also out. So if you hit the ball and the ball is in the air on the full and the fielder catches it on the full, that is also out. If you are facing slower bowler, the wicketkeeper is actually allowed to stand closer to the batsman's side of the stumps. So in that case, if the batsman goes down the wicket or moves down the pitch and is out of his batting crease, and the wicketkeeper grabs the ball and knocks down the bails, then the batsman is also out in that case.
အထုတ်ခံရဖို့ကနည်းလမ်း10မျိုးရှိပါတယ်။ပထမနည်းလမ်းကတော့ဘောဖမ်းသူဘက်ကဘောကိုကွင်းလယ်မှာရှိတဲ့ wicket ကိုထိအောင်ပြစ်နိုင်လို့တစ်ဖက်လူထွက်လိုက်ရတဲ့ bowl out နည်းဖြစ်ပါတယ်။ Queen ထဲမှာတိသာဒုတ်တိုင်တစ်ခုရှိပါတယ်။အဲ့ဒီဒုတ်တိုင်ကိုဘောလုံးထိသွားတဲ့အခါမှာဘောလုံးရိုက်ထုတ်မဲ့လူကအထုတ်ခံရတာဖြစ်ပါတယ်။ဝိကက်အနားမှာဘောလုံးရိုက်ထုတ်မဲ့လူရဲ့ခြေထောက်အရှိဘက်ကိုဘောထိမဲ့ဆိုရင်လည်းအထုတ်ခံရပါတယ်။ဘောကိုရိုက်ထုတ်နိုင်ပေမဲ့လည်းရိုက်ထုတ်လိုက်တဲ့ဘောကလေထဲဝဲနေတာကိုတစ်ဖက်အသင်းကဖမ်းမိသွားပြီဆိုရင်လည်းအထုတ်ခံရပါတယ်။ပြီးတော့ဝိကက်ဒုတ်တိုင်အနားမှာဘောဖမ်းမဲ့အသင်းဘက်ကအသင်းဆောင်နေတာရှိပြီးဘောကိုရိုက်ထုတ်မဲ့အသင်းသားရဲ့ခြေကစီးကိုကြော်တာနဲ့ဘောကိုအဲ့ဒီဒုတ်တိုင်နဲ့ထိတွေ့လိုက်မယ်ဆိုရင်လည်းတစ်ဖက်သင်းကအထုတ်ခံရမှာဖြစ်ပါတယ်။ခရစ်ကက်ပွဲကိုကြည့်တဲ့အခါမှာအခေါ်ဝေါ်တချို့ကိုပုံမှန်ကြားရနိုင်ပါတယ်။ဥပမာ delivery over နဲ့ inning စတဲ့အခေါ်ဝေါ်တွေဖြစ်ပါတယ်။ delivery ဆိုတာကတော့ဘောပြစ်တဲ့လူကဘောရိုက်ထုတ်မဲ့လူဘက်ကိုဘောလှမ်းပြစ်ပေးတဲ့အခါမှာခေါ်တဲ့အခေါ်ဝေါ်ဖြစ်ပါတယ်။delivery ကို bowl လို့လဲခေါ်ဝေါ်ကြပါတယ်အဲ့ဒီဘောကိုပြစ်ပေးတဲ့ delivery 6ကြိမ်ပြစ်သွားတဲ့အခါမှာ over လို့ခေါ်ပါတယ
် There needs to be 6 of those legal deliveries in one over. So once the over is complete, there is a change of ends from the pitch. So when an over is being bowled, a bowler is bowling from one side of the pitch. Once the over is complete, the side of the pitch is changed and the next bowler bowls from the other side of the pitch and the batsman also rotates strike. So they go from one side to the other side.
Over တစ်ခုမှာ delivery 6ကြိမ်ရှိပါတယ်။အဲဒီတော့ over တစ်ခုပြစ်တာနဲ့ queen ထဲမှာအပြောင်းလဲလုပ်ရပါတယ်။ဘောကို6ကြိမ်ပြစ်ပြီးတာနဲ့တစ်ဖက်ကရိုက်ထုတ်မဲ့လူနဲ့နေရာအလဲလဲလုပ်ရတာဖြစ်လို့ခုနကဘောပြစ်တဲ့လူကဘောရိုက်ထုတ်မဲ့လူပြန်လုပ်ရတာမျိုးဖြစ်ပါတယ်။အဲ့ဒီလို6ကြိမ်ပြည့်တိုင်းတစ်ဖက်လူနဲ့လဲလှယ်ရတာဖြစ်ပြီး10ရောက်စလုံးအထုတ်ခံရတဲ့အထိလှုပ်သွားရတာဖြစ်ပါတယ်။အသင်းတစ်သင်းလုံးဘောပြေးလိုက်ဘောကိုရိုက်ထုတ်လိုက်လှုပ်ပြီးတော့အားလုံးအထုတ်ခံရတဲ့အခါမှာ အဲ့ဒါကိုအင်းနင်းလို့ခေါ်ပါတယ်။နွေရာသီအတွင်းဩစတြေးလျနိုင်ငံမှာခရစ်ကက်ပြိုင်ပွဲတွေအများကြီးကျင်းပလေရှိပြီးတချို့ပွဲက3နာရီကြာတဲ့ပွဲကနေ9ရက်ကြာတဲ့ test game တွေလည်းရှိပါတယ်။ test cricket ဆိုတာကစားနည်းတွေထဲမှာအဟောင်းဆုံးသောကစားနည်းဖြစ်ပြီးအင်းနင်းတစ်ခုပါဝင်လေရှိတဲ့ကစားနည်းဖြစ်ပါတယ်။ cricket ash ကတော့လူသိအများဆုံးပွဲစဉ်ဖြစ်ပြီးဩစတြေးလျနဲ့အင်္ဂလန်နိုင်ငံအကြား1882ခုနှစ်ကတည်းကကစားလာကြတဲ့ပြိုင်ပွဲဖြစ်ပါတယ်။ Ash ပွဲကိုဩစတြေးလျကအင်ရှင်ဖြစ်ကျင်းပလိုက်အင်္ဂလန်ကအင်ရှင်ဖြစ်ကျင်းပလိုက်နဲ့အလှည့်ကျကျင်းပကြတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံကအင်ရှင်ဖြစ်ကျင်းပတဲ့အခါမှာဆိုရင်9ရက်ကြာတဲ့အဲ့ဒီခရစ်ကက်ပွဲကိုဩစတြေးလျနိုင်ငံတလွားမှာရှိတဲ့မြို့ကြီးတွေမှာတရက်တကွင်းကစားလေရှိကြပါတယ်။မီဟာရိုင်ဟာ Greenville Cricket Club က professional ကစားသမားဖြစ်ပြီးသူကပုံမှန်ကစားနေကြ test cricket အကြောင်းကိုအခုလိုရှင်းပြထားပါတယ်
။ this format goes for around 5 days. Both teams get to bat twice and both teams get to bowl twice as well. Played in a white kit and we use a red leather ball for this format.
အဲ့ဒီကစားနေရ9ရက်ကြာတဲ့ကစားနေဖြစ်ပါတယ်။အသင်းတသင်းစီကဘောရိုက်သူအဖြစ်နှစ်ကြိမ်ကစားပြီးဘောဖမ်းသူအဖြစ်လည်းနှစ်ကြိမ်ကစားရတဲ့ကစားနည်းဖြစ်ပါတယ်။အဖြူရောင်ဝတ်စုံကိုဝတ်ရပြီးတော့အနီရောင်တရေနဲ့ပြုတ်လုထားတဲ့ခရစ်ကက်ဘောနဲ့ကစားရတဲ့နည်းဖြစ်တယ်လို့ရှင်းပြထားပါတယ်။ ODI လို့အတူကောက်ခေါ်တဲ့ One Day International ကစားနည်းမှာတော့နာမည်မှာဖော်ပြတဲ့အတိုင်းတရက်အတွင်းမှာပဲကစားရတဲ့နည်းဖြစ်ပါတယ်။အသိတသိစီက over 90ကစားရတာမဟုတ်ဘဲ over 50တာကစားရတာဖြစ်လို့တရက်အတွင်းမှာပြီးနိုင်တဲ့ကစားနည်းဖြစ်ပါတယ်။ Australia အသင်းဟာတခြားနိုင်ငံအသီးသီးကအသင်းတွေနဲ့ရှင်ပြိုင်ကစားလို့ရှိပါတယ်
။ ODI which stands for One Day International Cricket. It is played between two international teams. It includes 50 overs and it's usually played in a coloured kit whichever depends on either side.
ODI ဆိုတာ One Day International Cricket ဖြစ်ပြီးနိုင်ငံတကာကအသင်းတစ်ခုရှင်ပြိုင်ကစားကြတဲ့ပွဲဖြစ်ပါတယ်။ Over 50တာပါဝင်တာဖြစ်ပြီးအသင်းကနေဆုံးဖြတ်တဲ့ကြံ့နှစ်သက်ရာဝတ်စုံအယောင်ကိုဝတ်ဆင်ပြီးတော့ရှင်ပြိုင်ကြရတာဖြစ်တယ်လို့ရှင်းပြထားပါတယ်။9ရက်ဒါမှမဟုတ်တရက်ကြီးများတော့ကစားကြရတာလားရှည်လိုက်တာကွာလို့ထင်နေရင်တော့ဒီနောက်ပိုင်းမှာအချိန်တိုအတွင်းကစားရတဲ့ကစားနည်းအစ်စ်လည်းထွက်ပေါ်လာပါတယ်။2005ခုနှစ်ကစပြီး T20I ဆိုတဲ့ကစားနည်းပေါ်လာပြီးအတူကောက်အဖြစ် 20 cricket လို့ခေါ်ကြပါတယ်။အဲ့ဒီရှင်ပြိုင်ပွဲမှာဆိုရင်အသင်းတစ်ခုချင်းစီက over 20အထိသာရှင်ပြိုင်ကစားကြတာဖြစ်ပါတယ်။ Big Bash League ဒါမှမဟုတ် BBL ဆိုတာကတော့ Australia နိုင်ငံက professional cricket ကစားသမားတွေ T20 league အသင်းကအမျိုးသားတွေဟာတခြားဩစတြေးလျတခွင်ကအသင်းတွေနဲ့ရှင်ပြိုင်ကစားကြတဲ့ပွဲစဉ်ဖြစ်ပါတယ်။အမျိုးသမီးတွေအတွက် T20 League ပွဲစဉ်လည်းရှိပြီးအဲ့ဒါကို Women's Big Bash League ဒါမှမဟုတ် WBBL လို့ခေါ်ဝေါ်ကြပါတယ်
။ It's the most shortest format we have. Very entertaining. Comes along with 20 overs. We have many different leagues that play this.
အဲ့ဒီပွဲတွေကတော့ over 20ပဲပါဝင်လို့ခရစ်ကက်ပွဲတွေထဲမှာအချိန်အတူဆုံးကစားရတဲ့ပွဲဖြစ်ပြီးအတော့ကိုကြည့်လို့ပြောတဲ့ပွဲမျိုးဖြစ်ပါတယ်။အဲဒီလိုကစားနည်းကိုကစားကြတဲ့ပွဲစဉ်တွေလည်းအများကြီးရှိတယ်လို့ရှင်းပြထားပါတယ်။ခရစ်ကက်ကစားနည်းအမျိုးမျိုးရှိပြီးသူပရိသတ်နဲ့သူရှိကြတာဖြစ်ပေမဲ့ Test Cricket နည်းနဲ့ကစားရတဲ့ World Test Championship WTC ပွဲကတော့လူကြိုက်အများဆုံးပွဲဖြစ်ပါတယ်။အဲဒီပွဲရဲ့ဘူလူပွဲကိုအင်္ဂလန်နိုင်ငံကနာမည်ကြီး Lord's Cricket Ground မှာကျင်းပတာဖြစ်ပါတယ်။ Sanjay Sharma ဟာ Cricket Australia ရဲ့ Multicultural Cricket Ambassador ဖြစ်ပြီးသူဟာ Indian Australia Multicultural Sport Association IAMSA နဲ့ Junior Cricket Club YDCC ကိုတည်ထောင်သူဖြစ်ပါတယ်။သူက WTC အကြောင်းကိုအခုလိုရှင်းပြထားပါတယ်။
Teams play each other over 2 years and only the best two make it to the finals to decide the world champion. During these 2 years, teams from different countries compete and based on points, the top two teams earn the chance to play in the finals.
အသင်းတွေကနှစ်နှစ်တာကာလအတွင်းမှာသတင်းနဲ့သတင်းဘိုးလူတဲ့အသင်းဖြစ်ဖို့အတွက်ရှင်ပြန်ကစားကြတာဖြစ်ပါတယ်။အားလုံးကိုကြောပြလာတဲ့အကောင်းဆုံးအသင်းနှစ်သင်းကသာ final ပွဲမှာကမ္ဘာချန်ပီယံအသင်းဖြစ်ဖို့ရှင်ပြန်ကြရတာပါ။နှစ်နှစ်တာအတွင်းမှာနိုင်ငံအသီးသီးကအသင်းတွေအမှတ်တွေအများကြီးရဖို့အတွက်ရှင်ပြန်ကစားကြတာဖြစ်ပြီးအမှတ်အများဆုံးရတဲ့အသင်းတွေက final အဆင့်တွေမှာကစားခွင့်ရတာဖြစ်တယ်လို့ရှင်းပြထားပါတယ်။Cricket World Cup တွေကို ODI နီးနဲ့ရော T20 နီးနဲ့ပါနှမျိုးစလုံးကစားကြတာဖြစ်ပြီးပြိသက်တွေအကြားနှမျိုးစလုံးကလူကြိုက်များကြပါတယ် ODI World Cup ကို၄နှစ်မှတစ်ကြိမ်ကျင်းပတာဖြစ်ပြီး T20 World Cup ကိုတော့၂နှစ်မှတစ်ကြိမ်ကျင်းပတာဖြစ်ပါတယ် Australia နိုင်ငံကနာမည်ကြီး Cricket ကစားသမား Shane Warne က Cricket ရဲ့သမိုင်းကြောင်းဟာသူ့အတွက်အင်မတန်လေးနက်မှုရှိပြီးသမိုင်းကြောင်းတွေအထူးသဖြင့်အဲ့ဒီသမိုင်းမှာပါဝင်တဲ့ character ကစားသမားတွေကသူ့အတွက်အင်မတန်အရေးကြီးတယ်လို့ပြောသွားဖူးပါတယ်အခုဆိုရင်ကျမတို့က cricket ရဲ့အခြေခံအကြောင်းတွေ Australia က cricket သမိုင်းကြောင်းတွေနာမည်ကြီးကစားသမားတချို့ရဲ့အကြောင်းကိုလေ့လာကြတာဖြစ်တယ်လို့ရေးထားတဲ့ Afnan Malik ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါတယ်ရှင်ကျမကမှလှိုင်းသိမ့်ပ
ါSBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်။ဒါရိုက်သို့မဟုတ်အချိန်မြေးနားဆင်နိုင်ပါပြီ။စက်တမ်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ်။ Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
။ဒါမျိုးသတင်းဆောင်မာရီကိုကိုနားဆင်လို့ပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ